မာပြေမှာလည်းဆေးဆိုရဟာနိုင်ငံရေးအကျဉ်းသားများနဲ့တိုင်းရင်းသားလူနည်းစုများအပါအဝင်ကိုယ်နိုင်ငံသားများအပေါ်လူခွင့်ရေးဆက်လက်ချိုးဖောက်နေတယ်လို့လည်း Amnesty International ဖွဲ့ကဆိုပါတယ်။2004ခုနှစ်ကနိုင်ငံရေးအကျဉ်းသား1300ကျော်ထောင်ထဲမှာရှိနေသေးတယ်။ငြိမ်းချစွာလှုပ်ဆောင်ရုံနဲ့မတရားအကျဉ်းချခံရသူတွေဖြစ်ကြတယ်။တိုင်းရင်းသားလူနည်းစုတွေလည်းအတင်းအဓမ္မစိတ်ခိုင်းခံနေကြရသူတွေဖြစ်တယ်လို့အစိုးရခန်းစားထဲမှာထောက်ပြထားပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်တော်အောင်ဆန်းစုကြည်အားဆက်လက်ထိန်းသိမ်းထားတဲ့အတွက်လဲစစ်ဆိုးရွားကိုပြစ်တင်ဆုံးချထားပါတယ်။အစတိုက်တဝန်းလူခွင့်ရေးအခြေအနေဆိုးဝါးနေစေဖြစ်တယ်။နိုင်ငံရေးအကျသဘောထားကွဲလွဲနေသူတွေကိုတရုတ်လောမြန်မာမြောက်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတို့မှဆက်လက်နှိပ်ကွပ်နေတယ်။မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့မှရဲအဂတိလိုက်စားမှုကြောင့်လူတွေမတရားအဖမ်းခံနေရကြရတယ်လို့အစိုးရခန်းစားထဲမှာဖော်ပြထားပါတယ်။